ရခိုင်ပြည်နယ်မှာ international ngo အဖွဲ့အစည်းတွေပေါ့ဆရာကျမကြီးလူမျိုးကူညီပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ဒေသခံရခိုင်တိုင်းရင်းသားတွေရဲ့မယုံကြည်မှုတန်တရားတွေဘာကြောင့်ဒီလောက်ထိကြီးသွားရသလဲဆိုတော့ဆရာတို့ဘယ်လိုများသတိထားမျိုးလဲ
အဲ့ဒါတော့ကျွန်တော်တို့ကိုရီးပဲလေဒီခိုင်ကော်မရှင်မှာကျွန်တော်တို့ပါတော့ဒီ ngo တွေနဲ့ undp နဲ့ပါကျွန်တော်တွေ့ခဲ့တယ်လေအဲ့မှာဒီတော့နှစ်ပေါင်း20လောက်ကိုတို့ကဘင်္ဂလီဘက်ကိုပဲတို့ကအများဆုံးအကူအညီပေးဆိုရခိုင်ဒီဘက်ကျတော့ဆယ်ပုံတပုံတောင်မပေးရဘူးတွေ့ရတယ်အပုံ50မှာတပုံလောက်ပဲရခိုင် community ကိုပေးရကြအကြောင်းပတ်တယ်လေပညာရေးဆိုရင်လည်းဒီဘင်္ဂလီတွေကိုတို့ကပို့ပေးတာလည်းရှိတယ်ချက်ကလည်းလည်းပေးတာလည်းရှိတယ်အဲ့တော့တို့ပြန်ဝင်ခံတာပဲဒီမိတဲ့အခါမှာကျွန်တော်အဲ့မှာမိကြတော့တို့ဝင်ခံသွားတယ်ရှင်းရင်းနဲ့တို့ကပြတော့ဟုတ်ပါတယ်တို့ပို့ပေးခဲ့ပါတယ်ဆိုမှခံနေကြ
ဒီမယုံကြည်မှုတွေကိုပြန်တိဆောက်ဖို့အကောင်းဆုံးနည်းလမ်းဘာတွေများဖြစ်နိုင်မလဲ
အကောင်းဆုံးနည်းလမ်းကရခိုင်ဘက်ကရောဒီ extremism ဘင်္ဂလီဘက်ကလည်း extremism ကိုဆန်ဆန်ရသူတွေကသိမှုသူတွေကအဲ့ဒါကဒီလိုနိုင်ငံအဖွဲ့အစည်းတွေကမြန်မာနိုင်ငံလူ့အခွင့်အရေးမရှိဘူးအဲ့ဒါဘင်္ဂလီတွေကိုနှိပ်ကွပ်တယ်ဆိုတဲ့အညီအညွတ်တွေနဲ့ဝင်လာလို့ရှိရင်တော့တို့ကတောင့်ခံမှာပဲ insist လုပ်မှာပဲဒါဘောလုံးတဘာဝပဲဒီကျန်တို့မှားတယ်မှန်မှန်ပါဘူးမှန်မှူးကျန်တို့ကတော့ဖိနေနေပါတယ်ဆိုရင်တော့ဒါကတော့ခံနေမှာလည်းမဟုတ်ဘူးဒါလူ့တဘာဝမဟုတ်ဘူးအဲ့လိုကျိုးရင်းနဲ့ဆင်းရတာလို့ဘုသူ့ဘက်ကလည်းစဉ်းစားဖို့လိုတယ်ကြ။ဘင်္ဂလီနဲ့ကြက်ပေးရင်ရခိုင်တကြက်တော့ပြင်းနေတာပေါ့ဗျာ။ဘင်္ဂလီနဲ့ဆယ်ပေးပြီးရခိုင်တကြက်ပေးလို့ရှိရင်တော့သူကခံနေမှာလေကိုမျိုးဝလာလို့တော့။အကျွန်တော်တို့ကတော့ဘင်္ဂလီဆယ်လဲမရှိရခိုင်ဆယ်လဲမရှိဘုရားဘာဆယ်လဲမရှိခရစ်စတန်ဟောမွတ်စလင်ဆယ်လဲမရှိဘူး။ကျွန်တော်တိုင်းပြည်ကြီးဝထုတ်တက်ဖို့ပြည်တော်ညီညွတ်ဖို့ community လိုက်ကျွန်တော်တို့ရခိုင်ရောဘင်္ဂလီရောဘာအတူတူကရှင်တဲ့နေထိုင်တာတွေဖြစ်ဖို့ဆိုတဲ့လမ်းကြောင်းပေါ်မှာကျွန်တော်ပါလိုက်ရရှိတယ်။သူလည်းပဲလူကြီးနားလေဖို့လိုတာကတော့အပြစ်တွေကြီးပြောနေမယ်ဆိုရင်ဘယ်တော့မှတင်မှာမဟုတ်ဘူးလေ။အပြစ်တွေမပြောဘဲနဲ့ဘယ်လိုနီးလမ်းရှာပြီးတော့ကောင်းတဲ့အရာတွေဘယ်လိုအရာကြီးလာရွေးတုတ်ပြီးတော့ကောင်းတဲ့အနေနဲ့စပေါင်းပြီးတော့လက်သက်သွားဖို့လိုပါတယ် community တစ်ခုပါရောနောက်တစ်ခါဒီအနာမယ်ဖွဲ့စည်းတာဒုတိယလကောင်းမယ်လို့လို့လိုပါတယ်နောက်တစ်ခါကုလသမဂ္ဂကလည်း NGO တွေအားလည်းသိခွဲတော့မစီရင်ဝဲနေ divide and rule မလုပ်ဘဲနဲ့ကုလသမဂ္ဂအဖွဲ့အစည်းကြီး NGO ဖွဲ့စည်းတွေအားလည်းတစ်ပတ်တစ်ပတ်မြင်နေတယ်အိုးရကြီးမျိုးပြဿနာအားလုံးကိုသူ့ရဲ့သိရဲ့ချင်းနေတာကြီးကမှားနေတယ်ကြာအဲ့ဒါတော့သူတို့နားမလည်ဘူးကြာ
ဆရာတို့ဒီစကားပြောကြည့်တော့ဒီနိုင်ငံတကာကုညီအဖွဲ့အစည်းတွေဘက်ကအမြင်ပေါ့လေလူများစုကလူနည်းစုကိုမတရားတာတွေနှိပ်ကွပ်မှုတွေရှိတယ်မျှတတဲ့အခွင့်အရေးတွေမပေးလို့သူတို့ကလူနည်းစုမွတ်စလင်တွေကိုဦးစားပေးပြီးတော့သူတို့ကုညီနေရတယ်ဆိုတော့အခန့်အမြင်မျိုးရရှိနေတာတွေ့ရပါလားခင်ဗျာ
အဲ့ရှိရပါတယ်ကရှိရပါတယ်သူတို့အဲ့လိုမြင်တာကိုရခိုင်မဲကြည့်ပြီးပြောနေတာကိုရခိုင်ကြည့်ပြောမယ်မိလနှိပ်ကွပ်တာကိုကြည့်ပြောမယ်မွတ်စလင်တွေထပြီးတော့ပောက်ခွဲအောင်လုပ်တာမျိုးကြောင့်ထဲမစင်စားဘူးလေတချို့မှာတက်စီမိကောင်းချူတာမျိုးဘာမျိုးလဲစားရခိုင်မန္တလေးမိလမှာစီစဉ်မှာဖြစ်တဲ့ကိစ္စမှာမူစင်တက်တာစားတာမျိုးကြောင့်မစင်စားကြဘူးလေဖြစ်မှာမူစင်နဲ့ထင်းရမယ်ရခိုင်နဲ့ထင်းရမယ်ဗမာနဲ့ထင်းရမယ်အားလုံးကိုထင်းရမယ်အားလုံးမထင်းဘဲနဲ့ပင်လိုက်ပြီးတော့ဖြည့်ရှင်းမယ်ဆိုရင်ဘယ်တော့မှဖြည့်ရှင်းလို့မရဘူ
းဆရာတို့အကဲခတ်မိသလားအစိုးရရဲ့ကင်တွယ်ဖြည့်ရှင်းမှုတွေမှာလူများစုဘက်ကပေါ့နော်ဒေသခံတိုင်းရင်းသားတွေဘက်ကဒါမှမဟုတ်ဗမာတွေဘက်ကရခိုင်တွေဘက်ကဆက်သဖြင့်ပေါ့လေဦးစားပေးဘတ်လိုက်ပြီးတော့ကူညီကင်တွယ်နေတာတွေတွေ့ရပါလားခင်ဗျာ
အဲ့တော့ဒီတော့မလုပ်ရဲဘူးထင်တယ်ဘာလို့ဆိုတော့ကျင်းသားမြင်သားလေးဖြစ်နေတော့ဒီလိုက်နှိပ်ကွမဲ့ဆိုရင်စစ်အစိုးရလည်းမဟုတ်ဘူးလေစစ်အစိုးရဆိုရင်တော့ဒါတတိယတန်တမင်လုချင်ရလုံးမှာပေါ့ဗျာဒီလိုစီဘက်ကိုဥတီနေအစိုးရတဲ့ကမလုပ်ရဲဘူးလေတွက်ခံစုစားမှာဒီမှာလည်းပြောနိုင်ဆိုနိုင်ခွင့်နဲ့အများကြီးတက်လာတာဟုတ်အဲ့တော့မှန်မှန်ကန်ကန်တော့လုံနေတာတော်လေးပဲမြန်မာနိုင်ငံသားဆိုတဲ့စိတ်ကနေမြန်မာနိုင်ငံအမျိုးသားရေးဆိုတဲ့စိတ်ကနေတော့အစိုးရမှလည်းရှိမှာပေါ့ဗျာ
ပြပအခြေဆိုင်မြန်မာဒီမိုကရေစီလှုပ်ရှားနေတဲ့အဖွဲ့အစည်းတချို့အပါအဝင်ဒီအထူးသဖြင့်ရိုဟင်ဂျာအရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကသူတို့ရဲ့ဆွဆွဲချက်အရာပေါ့လေမြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးတွေကိုအစိုးရကစနစ်တကျကိုမျိုးဖြုတ်တုတ်တင်နေတယ်ဆိုတော့ဆွဆွဲချက်တွေမကြာခဏကိုကြားနေရပါတယ်။ဦးဆရာတို့ကဒီလိုသတိထားမိလားရှိလားအစိုးရကဒီလူမျိုးတွေထိခိုက်နှိမ့်နာပါစေ၊တေကျေပါစေ၊ပျက်စီးပါစေ၊ဥမမီးရှို့တာအပါအဝင်တက်ဖြတ်တာအပါအဝင်အစိုးရကကိုယ်တိုင်စနစ်တကျနဲ့လုပ်နေတာတွေ့ရပါလားခင်ဗျာ
။ကျွန်တော်လည်းဒီဆိုင်ကော်မရှင်မှာပါတာဒီဝင်ကြီးတွေလည်းကျွန်တော်တွေ့နေတာပဲ။လို့လာကင်တာလည်းကျွန်တော်သိနေတော့သိနေတာပဲ။သူတို့မှာဒီသူတို့သိမှကြံတော့ပါဘူး။တစ်နှစ်ကျော်လောက်ပဲကြံတော့တာ။အဲ့ဒီကလပ်ပြန်မှာသူတို့ကဒီအမေဆေကြီးကြံနေအောင်လုပ်သွားနိုင်တယ်လို့မဟုတ်ပါဘူး။ပြီးတော့အဲ့လိုလေတက်တည်မရှိပါဘူး။2015ကျရင်သူပြုတ်ဖြတ်သွားမှလေ။အဲ့သူတို့အနေနဲ့တော့ကြီးတဲ့တင်းတင်းမာမာနဲ့မွတ်စလင်အဖွဲ့ကြီးကိုနှိကွလောင်တက်ဖြတ်အောင်သူကပြရတော့အကျန်စီရှိနေပုံတော့ကျွန်တော်မတွေ့ရဘူး
။ဆရာဦးခင်မဆွေကျေးဇူးများတင်ပါတယ်ခင်ဗျာ
။